ကဘာမလူစေဦးနဲ့ကိုဦးဟာညဉ့်ညမ်းတဲ့လေတွေကိုရှူရှိုက်နေကြပြီးအစာအုပ်တွေအတွင်းကလေတို့ညဉ့်ညမ်းမှုဟာအထက်ကပြဿနာတစ်ရပ်ဖြစ်လာနေတယ်လို့လူများစုသတိမပြုမိတဲ့ပြဿနာတစ်ခုဖြစ်နေတဲ့ကြောင်းကဘာကျန်းမာရေးဖွဲ့ WHO ကသတိပေးလိုက်ပါတယ်လေတို့ညဉ့်ညမ်းမှုကြောင့်နှစ်စဉ်လူ9000လောက်သေဆုံးနေရတယ်လို့အာရှနဲ့အာဖရိကတိုက်လူနေရာတွေကအပေခံလူအတိုင်းဝိုင်းမှာအထက်ခံစားနေရတဲ့အကြောင်းလဲ WHO ရဲ့အစီရင်ခံစာသစ်မှာဖော်ပြထားတာပါအင်းဒီမှာအပူပေးတာချက်တာပြုတ်တာမိထွန်းနာမျိုးတွေလို့စာအုပ်တွေအတွင်းပိုင်းကလူလူညဉ့်ညမ်းစေတဲ့ခြေနေတွေကြောင့်လူပေါင်း4000လောက်သေဆုံးနေရတဲ့အကြောင်းလဲ WHO ရဲ့လူလူကျန်းမာရေးဌာနကဒေါက်တာမာရီယာနာယာကပြောဆိုထားပါတယ်စာအုပ်တွင်းပြင်လူလူညဉ့်ညမ်းမှုတွေကြောင့်အုံနောက်သွေးရောပြတ်တာနှလုံးရောဂါအဆုတ်ကင်ဆာနဲ့ပန်းနာရင်ကျက်လိုအသက်ရှူလမ်းကြောင်းဆိုင်ရာနာတာရှည်ရောဂါတွေခံစားရလို့ရှိတဲ့အကြောင်းလဲပြောဆိုထားတာပါနှစ်စဉ်နှစ်တိုင်းလူသန်းနဲ့ချီသေဆုံးနေကြတဲ့လူလူညဉ့်ညမ်းမှုပြဿနာကိုဖြစ်ရှင်းမှုတန်ရှင်းတဲ့စွမ်းအင်တွေပုံမူရရှိသုံးစွမ်းနိုင်မှုလိုအပ်တဲ့အကြောင်းလဲWHO ကပြောဆိုထားပါတယ်လူလူညဉ့်ညမ်းမှုပြဿနာကိုအဖြစ်ရှာနိုင်မှုပထမဆုံးအကျဉ်းနိုင်ငံတကာညီလာခံတရက်ကိုလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအောက်တိုဘာလနဲ့ကျင်းပဖို့စီစဉ်ထားတဲ့အကြောင်းလဲWHO ရရှိဒေါက်တာနာရာကပြောဆိုခဲ့ပါတယ်